ချင်းပြည်နယ်ပူတာအိုမြို့နယ်ဘက်မှဒီရက်ပိုင်းအတွင်းတိုက်ပွဲတွေငြိမ်သက်နေတယ်ဆိုပေမဲ့ဒေသခံ 3,000 ကျော်လောက်ဟာတောတောင်တွေထဲမှာပဲဆက်ပြီးပုန်းရှောင်နေရဆဲရှိပါတယ်။တချို့တွေကတော့ဒီမြစ်ကြီးနားနဲ့ပူတာအိုမြို့တွေကိုတင်းရှောင်နေရပါတယ်။ပူတာအိုမြို့နယ်ဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။ပူတာအိုမြို့နယ်မှာဖေဖော်ဝါရီလဆန်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးနောက်ဒေသခံတွေအများစုသိမ်းရှောင်ခဲ့တဲ့ကျေးရွာတွေကတော့လုံရှာရံနဲ့စွန်ပီယံရွာတွေဖြစ်ပါတယ်။ဒီကျေးရွာတွေကထောင်ထဲချီတဲ့ပြည်သူတွေဟာတောတောင်တွေအတင်းကိုသိမ်းရှောင်နေခဲ့တယ်လို့အချို့ကတော့အခြားမြို့ကြီးတွေကိုထွက်ခွာသွားခဲ့တာပါ။လက်ရှိအခြေအနေမှာပူတာအိုမြို့နယ်အတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ရွာသားအများစုဟာနေရက်မပြောင်းသေးပဲတောတောင်တွေထဲမှာဆက်လက်ပုန်းခုန်နေရဆဲဖြစ်ကြောင်းဒေသခံတူက VOA ကိုပြောပါဗျ။အဲ
တချို့ကရွာပြန်ရောက်တာရှိတယ်။အများပိုင်းကတော့မပင်နေတယ်။အဲတချို့ကမကြီးနာတချို့ကပူတာအိုပေါင်းရတကဖြေးကြတယ်ဆိုတော့မခံမနိုင်ဘူး။အများကြီးအဲအဖက်လည်းမတူဘူး။တရက်ကနဲ့တရက်ကကတနည်းတရားပေါ့
လုံရှာရင်ကြီးရွာမှာရက်ကွက်17ခုရှိပြီးရက်ကွက်အလိုက်ကိုအစုနဲ့ကိုတင်းရှောင်နေတာကြောင့်စည်ရင်အတိအကျမသိနိုင်ကြောင်းပြောသွားတာပါဒီရက်ပိုင်းအတွင်းတိုက်ပွဲပြင်းထန်ခဲ့တဲ့စွန်ပီယံကြီးရွာဘက်ကအခြေအနေကိုသူကအခုလိုဆက်ပြီးပြောပါတယ
်အခုစွန်ပီယံရွာမှာပဲဟောစစ်တပ်ကတအင်းတယောက်နေကြတယ်လို့ဟောကာသမားတွေကလည်းပြောကြတယ်စွန်ပီယံကလည်းအခုစစ်တပ်ကပြန်တစ်ခေါက်ပြန်တင်းလာပမာစစ်သားတွေပေါ့ပင်ရှင်နေမရှိတော့တောထဲမှာပဲရှိတော့တအင်းမှာဟောမရှိတာတဲ့ကြောင်နေတာပေါ့
ဆွမ်ပီယံနဲ့အမ်ပီယံကျွာကတိုက်ပွဲကြောင့်တောရဲကိုတင်းရှောင်နေတဲ့ရွာသားတွေကိုစစ်ကောင်စီတပ်သားတွေကနေရက်ပြန်လာရင်ပြစ်တက်မယ်ဆိုတဲ့သတင်းတွေကချင်သတင်းမီဒီယာတွေမှာဖော်ပြတာတွေရှိခဲ့ပါတယ်ဆွမ်ပီယံရွာသားတူကတော့လက်ရှိသူတို့အခြေအနေကိုအခုလိုပြောပြပါတယ
်ဒီနေ့ဖော်ပြလို့ရတယ်ဒီကကရွာသားတွေကဒီကဆရာကြီးလည်းဒီမှာရွာသားတွေလည်းမကြည့်နာပဲပြည့်လို့ပြည့်ဒီတော့ပြည့်နေပြည့်အဲ့ရမာရာသားကမရှိတော့ဘူးဆောင်းဘက်ကပြေတော့မှာအနေချင်းတော့ရှိတယ်။အဲ့ဒါကတော့ရှိတယ်ဒီကအဲ့တော့နေရာဝင်တာဒီမလဲကြောဒီမဲ့တုံးတာဒီတော့ပါအဲ့တော့ဒီကအင်းသားဝင်နေတာပေါ်နေသူကြည့်ရမယ်ပေါ့အဲ့ဒါကိုလုံးဝဟောကျွန်တော်အကြည့်တုံးစီလဲလို့အကြည့်ခေမဒီကနေတော့ကျွန်တော်ဆွေးသွား
လောလောဆယ်တောတောင်တွေရဲ့ပုံအောင်နေသူဟာတထောင်ဝန်းကျင်လောက်ရှိပြီးမြစ်ကြီးနားကိုတထောင်ကျော်နဲ့ပူတာအုပ်ကို100လောက်တင်းရှောင်နေကြောင်းနဲ့နောက်တလားလောက်ကြာရင်တောထဲမှာပုံအောင်နေသူတွေဟာရိခါပြက်လက်တော့မှဖြစ်ကြောင်းပြောပါတယ်ပူတာအုပ်မျိုးကလူမှုကယ်ဆယ်ရေးအသင်းကရရှိတဲ့စည်ရင်အရတော့ဆွမ်ပီယံရွာကတောတောင်တွေထဲမှာပုံအောင်နေသူ900ကျော်ရှိပြီးလုံရှာရင်ရွာကတော့2500ကျော်လောက်ရှိကြောင်းသိရပါတယ်လူမှုကယ်ဆယ်ရေးအဖွဲ့ဝင်သူကတော့ဆွမ်ပီယံရွာနေရင်ကပစ္စည်းတွေတင်းယူရဲဆိုတဲ့သတင်းကိုအတိမပြုနိုင်သေးကြောင်းဒါပေမဲ့ကြက်ဝက်စတဲ့အိမ်မွေးတရိစံတွေဖမ်းယူတက်ဖြတ်စားရဲဆိုတော့ကြားသိရကြောင်းပြောပါရယ်ဖေဗူလာ1ရက်နေ့ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီတပ်ရဲ့လုံရှာရန်ဆွမ်ပီယံနဲ့ရှိန်ကပ်ဘွန်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးဆွမ်ပီယံစခန်းကိုသိမ်းယူခဲ့တာပါဒီလ3ရက်နေ့မှာတော့စစ်ကောင်စီတပ်ကပြန်လည်ထိုးစစ်ဆင်ပြီးနောက်ဆွမ်ပီယံတပ်စခန်းကိုပြန်လည်သိမ်းယူခဲ့တာလည်းဖြစ်ပါတယ်ဒီရက်ပိုင်းတွေအတွင်းစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်တွေအကြားမှာမိုးညင်းမိုးကောင်းတဲ့ရွှေကူစတဲ့မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားတာတွေမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ